တူရကီမြို့တော်အန်ကာရာမြို့လယ်ကောင်မှာလူပေါင်း28ဦးသေဆုံးပြီးတော့62ဦးထိခိုက်ဒဏ်ရာရခဲ့တဲ့ကာဗွန်ဖောက်ခွဲမှုမှာတာဝန်ရှိသူတွေကိုလက်စားချေသွားမယ်လို့တူရကီသမ္မတရီဆက်တိုင်ယက်အာဒဝန်ကဗုဒ္ဓနေ့မှာပြောပါတယ်အဲ့ဒီဘုံခွဲတက်ခတ်မှုဟာလူသားတွေရဲ့ကိုကျင့်တရားနဲ့စာနာမှုပေါင်းတွေကိုကျော်လွန်ပြီးပြုလုပ်လိုက်တဲ့လုပ်ရဖြစ်ကြောင်းတူရကီအနေနဲ့ဘုံခွဲမှုမှာပါဝင်ပတ်သက်သူတွေတင်သာမကပဲနောက်ွယ်ကပါဝင်ပတ်သက်သူတွေကိုပါလက်စားချေမယ်လို့သမ္မတကပြောပါတယ်ဘုံပေါက်ကွဲမှုဖြစ်သွားခဲ့တဲ့အတွက်သမ္မတအာဒဝန်ဟာသူ့ရဲ့အဇာဘိုင်ဂျန်နိုင်ငံခီးစဉ်ကိုဖျက်သိမ်းလိုက်ပြီးဝန်ကြီးချုပ်အာမက်ဒါဗူတိုဂလူကလည်းဘရပ်ဆဲလ်စ်မြို့မှာဥရောပခေါင်းဆောင်တွေနဲ့တွေ့ဆုံပြီးဒုက္ခသည်တွေအရေးဆွေးနွေးမယ့်အစီအစဉ်ကိုဖျက်သိမ်းလိုက်ပါတယ်။အန်ကာရာမြို့လယ်မှာရှိတဲ့တူရကီနိုင်ငံရဲ့လွတ်တော်နဲ့စစ်ဌာနချုပ်တွေအနီးကလမ်းစုံတစ်ခုမှာစစ်တပ်ရင်တန်းရပ်နေတဲ့အချိန်ကာဗွန်ပေါက်ကွဲမှုဖြစ်သွားခဲ့တာပါ။နေတိုညွန်ပေါင်းအဖွဲ့ရဲ့အတွင်းရေးမှူးချုပ်ဂျန်စတိုတန်ဘတ်ကလည်းဗုဒ္ဓဟူးနေ့ကဖြစ်သွားခဲ့တဲ့အဲ့ဒီအကြမ်းဖက်တိုက်ခတ်မှုအတွက်ခံလုံးတဲ့အကြောင်းပြချက်မရှိနိုင်ဘူးလို့ပြောပါတယ်။